မုတ်တုံရာဒီမကုံဆုံးခင်ဘင်္ဂလားပင်လယ်အော်ကိုဖြတ်ပြီးထွက်ပြေးလာကြမယ်လေစီပြေဒုက္ခသည်တွေအရေးပေါ်ဆောင်ရွက်ကြဖို့ယောနိစီယာဒုက္ခသည်များဆိုင်ရာမဟာမင်းကြီးယုံကဩဂုတ်လ28ရက်နေ့ရက်စွဲနဲ့ကြီးညာချက်ထုတ်ပြန်တောင်းဆိုလိုက်ပါတယ်အခုနှစ်ပထမ6လအတွင်းလူမောင်ခိုကူးသူတွေကရိုဟင်ဂျာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံသားစုစုပေါင်း3,100ခန့်ကိုဘင်္ဂလားပင်လယ်အော်ကိုဖြတ်သည်ခဲ့တယ်လို့ယောနိစီယာပြောခွင့်ရအမျိုးသမီးမလစ်ဆာဖလမင်းထုတ်ပြန်တဲ့အစီရင်ခံစာအသစ်မှာဖော်ပြထားပါတယ်။ဒါဟာမနေ့အဲ့ဒီအချိန်ကတည်းကစာရင်ထွက်ပြလာတဲ့ဒုက္ခတွေအရေအတွက်34ရာခိုင်နှုန်းတိုးလာတာဖြစ်ပြီး2014ခုနှစ်ကစလို့အန္တရာယ်များလာတဲ့ဒီရေကြောင်းခရီးကိုဖြတ်ကျော်ထွက်ပြလာသူခမန်းကြီး9,400လောက်ရှိသွားပြီလို့ဆိုပါတယ်။အဲ့ဒီထဲမှာ2015ခုနှစ်တွင်တည်ဆုံသွားခဲ့တဲ့လူ380ဦးအပါအဝင်2015ခုနှစ်34ခုနှစ်ကစလို့တည်ဆုံသူအရေအတွက်1,100ကျော်ရှိသွားပြီလို့လည်းအစီရင်ခံစာမှာဖော်ပြထားပါတယ်။ထိုင်းနဲ့မလေးရှားနယ်စပ်တွေမှာရှိတဲ့လူမောင်ခိုကူးတဲ့သူတွေအုံပြုတဲ့ယာယီစခန်းတွေနဲ့ဒုက္ခသည်တွေကိုလူမောင်ခိုကူးသူတွေကညှဉ်းပန်းနှိပ်စက်တပ်ဖြတ်ပြီးအစုလိုက်ပြုံလိုက်မင်းမြုပ်ထားတာကိုအခုနှစ်မေလတုန်းကတွေ့ရှိခဲ့ပြီးတဲ့အပေါ်ယူနိစီယာရဲ့အစီရင်ခံစာကအခြေခံထားတာဖြစ်ပါတယ်။ပြီးခဲ့တဲ့ဒီနေ့ပတ်ကုန်ပိုင်းတုန်းကမလေးရှားနိုင်ငံအနောက်မြောက်ပိုင်းဒေသမှာနောက်ထပ်အလောင်း24လောင်းတွေ့ရှိခဲ့တာဟာလည်းလူမောင်ခိုကူးသူတွေရဲ့ရက်စက်ကြမ်းကြုတ်မှုကိုပြသလိုက်တာဖြစ်တယ်လို့ဆိုပါတယ်။